ဖိလစ်ပိုင်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း32နှစ်တုန်းကအာနာရှင်ဖာဒီနန်မာကော့စ်ကိုဖျောက်ချနိုင်ခဲ့တယ်။ပြည်သူအာနာတော်လှန်ရေးနဲ့နှစ်ပတ်လည်အခမ်းအနားကိုစနေနေ့ကမြို့တော်မနီလာမှာကျင်းပရမှာလူထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။1986ခုနှစ်တုန်းကအာနာရှင်မာကော့စ်ကိုဖျောက်ချနိုင်ခဲ့တဲ့ငင်းကျန်းစွာဆန္ဒပြပွဲမှာလူပေါင်းတန်းနဲ့ချီးစွေးခဲ့ကြတဲ့မနီလာမြို့ကပြည်သူအာနာအထိမ့်မှန်ဒီမိုကရေစီရုပ်ထုရှိရာကိုအခုဆန္ဒပြသူတွေချီးတက်ခဲ့ကြတာပါ။အဲဒီတုန်းကလူလူအောင်ချမှုဟာနောက်မှငင်းကျန်းတဲ့တော်လှန်ရေးဖြစ်နေကဘာတလွှားဆံပြနမူနာတစ်ခုဖြစ်လာခဲ့တယ်လို့နှစ်ပေါင်း20ကျော်အဂတိလိုက်စားမှုတွေမကောင်းတဲ့တွေလူခွင့်ချုပ်ဖောက်မှုတွေနဲ့ပြည်နေတဲ့အုပ်ချုပ်မှုဟာလည်းအဆုံးသတ်ခဲ့သွားတာဖြစ်ပါတယ်။ဒီခဏကိုဖိလစ်ပိုင်မှာနှစ်ဆင်ကျင်းပလေရှိပေမဲ့ဒီနှစ်မှာတော့အစိုးရကြီးမှုကျင်းပတဲ့အခမ်းအနားဟာအရင်နှစ်တွေလောက်မခမ်းနားတယ်လို့သမ္မတရိုဒရီဂိုဒူတာရီကိုယ်တိုင်နဲ့ဒီအခမ်းအနားကိုမတက်ရောက်ပါဘူး။ဒါ့အပြင်သမ္မတဟာဒီစနေတနင်္လာနေ့တရင်ပတ်ကုန်အတွက်တောင်ပိုင်းကဒါဗယ်ကိုသူ့နေအိမ်မှာနေဖို့ဆုံးဖြတ်ခဲ့တာပါ။ဒူတာရီကမနစ်တုန်းကပဲမာကော့စ်ရဲ့ကျွမ်းကျန်ရုပ်ကလပ်ကိုတရေကောင်းနေတဲ့တန်းကြိုင်မှာမြုပ်နှံဖို့အတွက်ခွင့်ပြုခဲ့တာမို့အာနာရှင်ကိုမကျေနပ်ချက်နဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုအကြီးအကျယ်ဒေါသထွက်စေခဲ့တာပါ။ဒူတာရီကိုထောက်ခံသူတွေကတော့စနေနေ့မှာပဲမနီလာမှာသူတို့ရဲ့လူလူစုဝေးပွဲကျင်းပပြီးဒူတာရီရဲ့မွေးရစေဝါတိုက်ဖြည့်စစ်ပွဲအောင်မှုစုဆောင်ခဲ့ပါတယ်။ဒီတိုက်ဖြည့်ရေးကိုမနစ်ကသမ္မတဒူတာရီတက်လာချိန်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုချိန်ထိမွေးရစေဝါရောင်းဝယ်မယ်လို့မတင်ကမှုနဲ့တက်တိခဲ့သူအနည်းဆုံး2555ယောက်ရှိနေပါပြီ။